အော်တိုဘာလ15ရက်နေ့အပြည့်ခက်ရဆဲရေးစာချုပ်မှာလက်မှတ်ရေးထိုးကြမဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုဒီပုံမှန်71ပေါ့နော်မတရားအသင်းကနေပယ်ဖြတ်တယ်လို့ပြောပါတယ်ဆိုတော့ဦးကြီးတို့ဒီဟာနဲ့ပတ်သက်ပြီးဘယ်လိုကြေညာချက်ထုတ်ပြန်ထားပါလဲ။နောက်ဘယ်အဖွဲ့တွေကိုဖျက်သိမ်းလိုက်ပါပြီလဲရှင
်။ဟောပထမဆုံးကတော့ဗျာအဲ့ဒီအဖွဲ့တွေလည်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီတည်တဲ့ဝင်ထဏကနေပြီးတော့မှအမိတ်တော်ညာစာဒီနေ့ပဲထုတ်ပါတယ်။ကျွန်တော်တို့ညနေ6နာရီမှကျွန်တော်တို့သတင်းထုတ်ပြန်မှုရှိပါတယ်။အဲ့ဒီထက်မှာကျွန်တော်တို့ကရင်မျိုးသားအစည်းအရုံး KNU နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်စာဦး ABSDF ကျမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဲ့ဒါတွေကိုသုံးခုတော့ကျွန်တော်တို့မတရားအင်းချစ်ကနေဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့နှစ်ဖွဲ့ပေါ့နောက်တော့နှစ်ဖွဲ့ကကျွန်တော်တို့ကျမ်းဖက်တိုက်ချက်ရေးဥပဒေအရအကျမ်းဖက်သူများဖြစ်နေခြေညာထားတဲ့အဖွဲ့နှစ်ဖွဲ့ရှိသေးတယ်။အဲ့ဒါက ABSDF နဲ့RCSS နှစ်ခုတွေနောက်ထပ်ကြေညာချက်တစ်ခုနဲ့အကျမ်းဖက်သူများစီရင်ကနေတော့ကျွန်တော်တို့ပယ်ဖြစ်ပါတယ်။ကျန်တဲ့အဖွဲ့တွေကတော့ငွေတွေကိုကသူတို့မတရားအင်းချစ်နေခြေညာထားတာမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တည်ကြားထုတ်ပြန်ပြီးတော့ပယ်ဖြစ်တာမရှိပါဘူးဗျ
။ဟုတ်ကဲ့ရှင်။ဒါပေမဲ့ဒီလက်မှတ်မထိုးကြတဲ့အဖွဲ့တွေအတွက်ကိုရောဝန်ကြီးတို့ဘယ်လိုဆက်ပြီးတော့ဆောင်ရွက်ဖို့ရှိမလဲရှင်။ဟုတ်ကဲ့
။လက်မှတ်မထိုးသေးတဲ့အဖွဲ့တွေနေနဲ့ကတော့ကျွန်တော်တို့ကလက်မှတ်သူတို့ကလက်မှတ်မထိုးသေးဘူးဆိုရင် NCA စာချုပ်မှာပါတဲ့အချက်တွေတော့သဘောတူကြတာဖြစ်တဲ့အတွက်ကြောင့်မလို့ NCA စာချုပ်မှာအချိန်မီသူတို့လာပြီးတော့လက်မှတ်ရေးထိုးပြီးတော့မှကျွန်내ဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့ကျွန်တော်တကားဖွင့်တာပါ။ဒုတိယချက်ကတော့သူတို့နဲ့ကျွန်တော်နဲ့အဲ့လိုမျိုးသူတို့လက်မှတ်ရေးထိုးနိုင်ဖို့အတွက်လိုအပ်တဲ့ဆက်သွယ်ဆက်ဆံမှုတွေကတော့ဆက်ပြီးတော့မှရှိနေဦးမှာပါ
။ဟုတ်ကဲ့။လက်မှတ်မထိုးကြတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေပေါ့နော်။တို့ရောလေဒီမတရားအသင်းဖြစ်ဆက်ပြီးရှိနေဦးမယ်ဆိုတို့အတွက်ဟိုမှာနိုင်ငံရေးစစ်ရေးနဲ့ပတ်သက်ပြီးတော့ရောဘယ်လိုများအာမခံနိုင်မလဲရှင်
။အဲကျွန်တော်တို့အချိန်ချင်းပြောဖို့ဆိုပဲဗျာ။ကျွန်တော်တို့ကတော့မိမိကျွန်တော်တို့ညီမတက်မတော်နေနေကတော့မိမိကိုမိမိခုခံပိုင်ခွင့်ကကိုကျင့်သုံးတာတွေ့လို့ရှင်တီးကြထိုးစစ်ဆင်ဆောင်ရွက်ဖို့တော့မရှိပါဘူး။သို့တော့တစ်ဖက်ကအဖွဲ့အစည်းနေနဲ့တို့နိုင်မြေရင်းနေချိုးလွန်လာပြီးတော့မှကျန်တဲ့နေမြေထဲမှာလာပြီးတော့မှတက်ကြေးကောက်တော်တို့စခန်းဝင်ချတာမျိုးတော့သူရှောင်လွဲဖို့နှစ်ဘူးနှစ်ဖက်လုံးကအပြန်လန်ထိမ့်သိမ့်သွားတော့ကျွန်တော်တို့ခြေနေအေဂျင့်ဖြစ်မှာပေါ့
ဟုတ်ကဲ့ရှမ်းပြည်နယ်ဘက်မှာလည်းဒီတိုက်ပွဲတွေကအချိန်နေပို့ပြီးတော့မြင့်လာနေပါတယ်ဆိုတော့ဒီဟာကဘာကြောင့်ပါလဲရှင
်ခုနကျွန်တော်ပြောသလိုပေါ့ဗျာကျွန်တော်တို့ဒီငင်းချင်းရေးဆွေးနွေးပွဲတွေစတဲ့အချိန်အပြစ်ခရဆိုင်တွေရှိနေတဲ့အချိန်မှာတုန်းကတစ်ဖက်နဲ့တစ်ဖက်သတ်မှတ်ထားတဲ့နေမြေတွေတဲ့ကြော်လွန်ပြီးတော့မှကျွန်တော်တို့အခေါ်တော့အတွင်းပိုင်းနေမြေတွေကိုဝင်လာပြီးတော့အဲ့ဒါစက်ကြီးကောက်တာတွေလူသစ်စုတာတွေနောက်တရားမဝင်ဘောဘူးရစီဘောတို့တစ်ခိုးထုတ်တာမျိုးတွေလှုပ်လာရင်တော့လေအဲ့နေမျိုးထိမ့်သိမ့်ထားတဲ့တပ်မတော်အနေနဲ့ကကာကွယ်ဖို့တာဝန်ရှိတာဘူးအဲ့လိုမျိုးဖြစ်လာရင်တော့မလွှဲမချောင်သာအထိတွေ့မှုတွေဖြစ်နိုင်တာပေါ့ဒါကြောင့်မလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးကကိုယ်သတ်မှတ်တဲ့နေရာမှာကိုယ်ထိမ့်သိမ့်သိမ့်နေနိုင်မယ်ဆိုရင်တော့ကျွန်တော်တို့ဘက်ကဘာမှအောင်ရစီအကြောင်းမရှိဘူးပေါ့
ဟုတ်ကဲ့အခုအပြစ်ခတ်ရဆေးရေးစာချုပ်မှာလက်မှတ်မထိုးကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ ਨੇ အခုအစိုးရစစ်တပ်တွေကြားမှာတိုက်ပွဲတွေဖြစ်နေပါတယ်ဒါဟာလက်မှတ်မထိုးတဲ့အတွက်စစ်ရေးရထိုးစစ်ဆင် ਨੇ ဖိအားပေးတယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဒီအပေါ်မှာဝန်ကြီးဘယ်လိုများပြောနိုင်မလဲရှင
်အင်မနမအဓိပ္ပာယ်မရှိတဲ့ကောက်ချက်ပဲဗျာတကယ်ကြတော့ဟလာငင်းချမ်းရေးကိစ္စကိုစတင်ကမ်းလှမ်းခဲ့တာကကျွန်တော်တို့အစိုးရနဲ့တတ်မတော်ပါတကယ်တမ်းပြောရင်စစ်ရေးအခြေအနေကတတ်မတော်ကအသာစီးကျနေတဲ့အခြေအနေမှာရှိနေရတဲ့ငင်းချမ်းရေးကိုကမ်းလှမ်းခဲ့တာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကစီရင်နည်းနဲ့မဖြစ်ရှင်းကျင်လို့ငင်းချမ်းရေးကိုကမ်းလှမ်းခဲ့တာဖြစ်တဲ့ကြောင့်မိမိကိုမိမိခုကပိုင်ခွင့်ကလို့ရင်ကျွန်တော်အနေနဲ့သူတို့ကိုထိုးစစ်ဆင်ဖို့လည်းရွယ်ချက်မရှိသလိုအဖိအားပေးဖို့ရွယ်ချက်လည်းမရှိပါဘူ
း။ဟုတ်ကဲ့အခုဒီလက်မှတ်ရေးထိုးပွဲမှာလက်နက်ကိုင်တိုင်းသားအဖွဲ့အစည်းအားလုံးမပါဝင်တဲ့အတွက်ဒီလက်မှတ်ရေးထိုးပွဲဟာတနိုင်ငံလုံးအတိုင်းအတာရကိုပေါ်ဆောင်ခြင်းမရှိဘူးဒါကြောင့်မလို့ပေါ့လေဟိုဒီကြံတဲ့တိုင်းကြံတဲ့ဒီတန်ငယ်ကြီးခေါင်းဆောင်တွေလည်းသူတို့တက်မှာမဟုတ်ဘူးဆိုတော့ဒီတုံသက်ချက်တွေအမြင်တွေသူတို့သဘောထားတွေလည်းပြောနေကြတာရှိပါတယ်ဒီအပေါ်မှာရောဝင်ကြီးဘယ်လိုတုံသက်ပါလဲရှင
်တကယ်လို့တစ်ခုတော့ဗျာဟာကျွန်တော်တို့အင်တာနက်မှာဖတ်နေရတာတော့ဒေါ်ဆန်းစုကြည်နေတဲ့က NCA စာချုပ်နဲ့အဲ့ဒီဘက်ကခေါင်းဆောင်တွေ့နေတဲ့တိုင်းသားတွေကိုသူကယုံကြည်မရှိတဲ့သဘောမျိုးနောက်အလုံးပါဝင်လက်မရေးထိုးမှမထိုးနိုင်တဲ့ကြောင့်သူမလုပ်ဘူးဆိုတဲ့သဘောတွေပါပြောတာပေါ့နော်အဲ့ဒီသတင်းတွေကမှန်နေဆိုတော့ပထမဆုံးကျွန်တော်ပြောချင်တာဒါကိုနဲ့ပတ်သက်လို့ကျွန်တော်စိတ်မကောင်းပါဘူးနေ့ကတော့ငင်းငိုင်းဆိုတော့အလုံးပါမှကောင်းတယ်ဆိုပေမဲ့အလုံးမပါသေးမယ်လေရတဲ့လူနဲ့စလုပ်မယ်စလုပ်တဲ့ငင်းငိုင်းကြီးကိုခိုင်မအောင်ဝိုင်းဝန်းကူညီဆောင်ရှောက်ခြင်းအဖြစ်ငင်းငိုင်းဖြစ်စဉ်ပြပမှာကြံနေတဲ့သူတွေကလက်တွဲဆောင်ရွက်လာနိုင်အောင်တိုက်တွန်းအားပေးမယ်ဆိုတဲ့ချင်းကပုံမျိုးနဲ့ပဲချင်းကတဲ့တယ်လို့ထင်တယ်။နောက်တစ်ခုကတော့ငင်းငိုင်းဆိုတာနိုင်ငံရေးရတွက်ချက်ပြီးတော့မှထောက်ခံမယ်မထောက်ခံဘူးပြောရမယ့်ကိစ္စမျိုးပေါ့ဗျာ။ငင်းငိုင်းဆိုတာအားလုံးလိုအပ်ချက်ပြီးတော့ဘယ်သူမှသူတောင်းတဲ့နေရာကမမြန်ဖြစ်အောင်ဝိုင်းကူဖို့လိုတယ်လို့ပဲကျွန်တော်ပြောချင်တယ်
။ဟုတ်ကဲ့ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။